မြန်မာနိုင်ငံမှာအာဏာသိမ်းယူထားတဲ့စစ်ဘုတ်အုပ်ချုပ်ရေးကောင်စီအနေနဲ့အကြမ်းဖက်လူရဲတွေအားလုံးကိုချက်ချင်းရပ်ဖို့ဆန္ဒပြပွဲတွေကိုကန့်တွဲရမှာနောက်ထပ်သွေးထွက်တမ်းရုံဖြစ်မှုတွေကိုရှောင်ရှားပြီးနိုင်ငံတကာဥပဒေကိုလေးစားလိုက်နာပြီးတော့အစွမ်းကိုထင်းထင်းလှုပ်ဆောင်ဖို့ဥရောပသမဂ္ဂ EU ရဲ့လူမျိုးရေးနဲ့ကာကွယ်ရေးဆိုင်ရာထိပ်တန်းတာဝန်ရှိသူဒူးကဒီကနေ့တိုက်တွန်းလိုက်ပါတယ်EU စစ်ဖက်ဦးစီးဌာန EUMS ရဲ့ညွှန်ကြားရေးမှူးချုပ်ဒုတိယရေးတပ်ဗိုလ်ချုပ်ကြီးဟာဗေးဘလေယွန်းကစစ်ဖက်အုပ်ချုပ်ရေးကောင်စီဒုတိယအကြီးအကဲဒုတိယဗိုလ်ချုပ်မှူးကြီးဆိုဝင်းကိုတယ်လီဖုန်းကားတစ်ဆင့်ဆက်သွယ်ပြီးလက်ရှိမြန်မာနိုင်ငံအခြေအနေနဲ့ပတ်သက်လို့ဆွေးနွေးပြောဆိုခြင်းတွင်အဲ့လိုတိုက်တွန်းခဲ့တာပါမြန်မာနိုင်ငံမှာဖေဖော်ဝါရီလ10ရက်နေ့စစ်အာဏာသိမ်းပြီးချိန်ကတည်းကဆိုရင်ဒါဟာပထမဆုံးဆက်သွယ်ပြောဆိုမှုဖြစ်တယ်လို့ EES လို့ခေါ်တဲ့ဥရောပပြည်ပရေးရာလှုပ်ရှားဆောင်မှုဌာနရဲ့ဒီနေ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ဒါအပြင်ဘယ်နိုင်ငံကစစ်တပ်မဆိုရဲ့အခန့်ကဏ္ဍဟာလူလူကိုကောက်ကွယ်ပေးဖို့ဖြစ်တယ်ဆိုတာကိုလည်းဒုဗိုလ်ချုပ်ကြီးဘလေးစွန်းကအထူးလေးထားပြောဆိုခဲ့ပါတယ်။မြမအာဏာသိမ်းမှုကို EU ကအပြစ်တန်ဆုံးပြောဆိုပြီးတည်တင်ရှုတ်ချထားတာပါ။ EUMS က EES ရဲ့ဖွဲ့စည်းပုံအတွင်းမှာပါရှိပြီးစစ်ဖက်ရေးရာကြွမ်းကျင်သူတွေနဲ့ဖွဲ့စည်းထားတာပါ။ EUMS ရဲ့အခန့်ကဏ္ဍကတင်ကြိုတတိပေးချက်ထုတ်ပြန်တာအခြေအနေကိုစမ်းစစ်သုံးသပ်တာမဟာဗျူဟာစီမံကိန်းရေးဆွဲတာဆက်သွယ်ရေးနဲ့သတိနည်းပညာစနစ်ပိုင်းအမြင်တော်တာပြုစုတာရေးကျင်ရေးနဲ့ပညာပေးရေးမိဖက်ပူပေါင်းဆောင်ရွက်မှုအထောက်အကူပြုတာလို့ဖြစ်တယ်လို့ EAS ရဲ့အင်တာနက်ဆာနယ်မှာဖော်ပြထားပါတယ်။မြန်မာနိုင်ငံမှာတရားဝင်ရုပ်ောက်တင်မြှောက်ခံထားရတဲ့အရက်ဖက်အုပ်ချုပ်ရေးနဲ့အတူတည်ငြိမ်မှုနဲ့ဒီမိုကရေစီကိုပြန်လည်ထူထောင်မှုအရေးကြီးရယ်ဆိုတာကိုလည်းဒုဗိုလ်ချုပ်ကြီးဘလေးရွန်းကအခိုင်အမာပြောပါတယ်။ဒီထဲမှာငကူကလေးကအကြက်တဲဆိုင်ပြီးတော့မြန်မာလူမှုစီးပွားအခြေအနေနောက်ထပ်ရိုးရင်းပျက်စီးမှုကိုရှောင်ရှားဖို့လည်းပါဝင်ပါတယ်။ဒီအတွေ့တက်ဆိုင်သူအားလုံးနဲ့အတူနိုင်ငံရေးရဆွေးနွေးဖို့ဆိုတဲ့အမြင်ကိုရှေ့ရှုပြီးဒီမိုကရေစီနည်းကြရွေးကောက်တင်မြှောက်ခံထားရတဲ့ခေါင်းဆောင်တွေဖြစ်ကြတဲ့ဒေါ်ဆန်းစုကြည်နဲ့ဦးဝင်းမြင့်အပါအဝင်နိုင်ငံရေးအကြတခြားထင်သိမ်းထားသူအားလုံးကိုပြန်လည်ပေးဖို့ဒုဗိုလ်ချုပ်ကြီးဘလေးရွန်းကမြန်မာစစ်အာဏာပိုင်တွေကိုတိုက်တွန်းပါတယ်။ကုလသမဂ္ဂအထူးကိုယ်စားလှယ်ရှရနာဘူဂနာကိုဖြစ်နိုင်သမျှအစောဆုံးမြန်မာနိုင်ငံလာခွင့်ပြုပြီးသက်ဆိုင်သူအားလုံးနဲ့ညှိနှိုင်းခွင့်ပေးပြီးတော့ဆွေးနွေးပွဲဖြစ်မြောက်ရေးကြားဝင်လှုပ်ဆောင်ခွင့်ပေးဖို့အထူးသဖြင့်ရေးကြည့်ရဲဆိုတာဒုဗိုလ်ချုပ်ကြီးဘလေးရွန်းကအလေးထားပြောဆိုခဲ့ပါတယ်ခင်ဗျာ။